This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
Radio NUG သတင်းရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်တွေကနေကင်းဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ22ရက်နေ့မနက်ခင် Radio NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုနေဦးနိုင်ငံဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ22ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မြန်မာစစ်တပ်နဲ့ MNDAA တို့အပြစ်ခတ်ရစေးရေးသဘောတူကြောင်းတရုတ်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်မြန်မာစစ်တပ်နဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တို့ဟာဇန်နဝါရီလ16ရက်နေ့ကအပြစ်ခတ်ရစေးရေးသဘောတူစာချုပ်ကိုတရားဝင်လက်မှတ်ရေးထိုးခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြောကြားပြီးနှစ်နိုင်ငံနေဆက်အနီးမှာတိုက်ပွဲများရပ်တန့်သွားကြောင်းရိုက်တာသတင်းဌာနကဖော်ပြထားပါသည်တရုတ်နိုင်ငံအနောက်တောင်ပိုင်းကူမင်းမြို့မှာနှစ်ဖက်တွေ့ဆုံဆွေးနွေးခဲ့ပြီးတော့ငြင်းချင်းမြင့်တင်ရေးကြိုးပမ်းမှုအတွက်ဘေကျင်းကိုကျေးဇူးတင်ကြောင်းဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမောင်နှင်းကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါမြန်မာနိုင်ငံမြောက်ပိုင်းကအခြေအနေကိုအေးစီခဲ့တာကမြန်မာနဲ့ဒေသတွင်းနိုင်ငံအားလုံးရဲ့ပုံအကျိုးစီးပွားဖြစ်ပြီးတော့တရုတ်နဲ့မြန်မာကြားနေဆက်ဒေသတွေရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူဖြစ်စေပါတယ်လို့မောင်နှင်းကပြောကြားခဲ့ပါတယ်တရုတ်နိုင်ငံဟာငြိမ်းချမ်းရေးနဲ့တွဲဆုံဆွေးနွေးမှုများကိုတက်ကြွစွာမြှင့်တင်ကာမြန်မာနိုင်ငံမြောက်ပိုင်းငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပံ့ပိုးကူညီမှုများပံ့ပိုးပေးမှာဖြစ်ကြောင်းဆက်လက်ပြောဆိုထားပါတယ်ခင်ဗျာဆလပီဗမုံမျိုးကိုလေချောင်းတိုက်ခိုက်မှုများနဲ့လက်နက်ကြီးများပစ်ခတ်မှုကြောင့်နေအိမ်များမီးလောင်ပျက်စီးတဲ့တွင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ19ရက်နေ့ညနေပိုင်းကရွှေကြည်နာရက်ွက်ဝန်းကျင်မှာလေချောင်းတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့ကြောင်းဗမုံစကော့တင်းမှတွင်ဖော်ပြထားပါရယ်။ဒါ့အပြင်ဇန်နဝါရီလ20ရက်နေ့မနက်ခင်းပိုင်းမှာကရင်ကုန်းပင်စင်ကုန်းနဲ့ရွှေကြည်နာရက်ွက်ဝန်းကျင်မှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်မှုရှိနေပြီးတော့နေအိမ်များမီးလောင်ပျက်စီးမှုရှိတယ်လို့ဖော်ပြထားပါရယ်။စက်ကောင်စီတပ်ဖွဲ့များဟာပမုံမြို့စာကာခ21ဘ ிய ူဟာကုန်းဘ ிய ူဟာကုန်းအဝင်ပေါင်းနဲ့တမိုင်ဝန်းကျင်အကွာမှာရှိတဲ့ညောင်ပင်ရက်တောင်လီလုံးဖုံးတော်ကြီးကျောင်းနဲ့အစူပါလမ်းမှာရှိတဲ့ Glassy KTV ဝန်းကျင်ပမုံ Microwave ရုံးဝန်းကျင်ပမုံတက်ကတူစီးတက်ထောက်ပို့နဲ့စက်သွေးကြီးတက်နဲ့ခလာရ59တို့မှာအထိုင်ချတက်ဆွဲပြီးတော့မြို့တွင်းကိုပြစ်ခတ်တိုက်ခိုက်နေတယ်လို့သိရပါတယ်ကနားလဲမှာရှိတဲ့နေအိမ်များမီးလောင်ပျက်စီးသည်ဆိုသောသတင်းမှာမှန်ကန်ကြောင်းလည်းအတည်ပြုထားပါရခင်ဗျာဆက်လက်ပြီးဖေကုံမှာစစ်ကောင်စီလက်နက်ကြီးကြောင့်ကိုဝန်ဆောင်အမျိုးသမီးအပါဝင်အယက်သား၄ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်ကင်းနီပြည်အရှိဘက်ကန်ကလွေပေါ်နဲ့နံပေါ်လုံးကျေးရွာတို့မှာစစ်ကောင်စီရဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုကြောင့်ကိုဝန်ဆောင်အမျိုးသမီးအပါဝင်အယက်သား၄ဦးဒဏ်ရာရရှိခဲ့တယ်လို့ဖေကုံမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ကထုတ်ပြန်ထားပါသည်ဇန်နဝါရီလ16ရက်နေ့ညနေ6နာရီဝန်းကျင်မှာဖေကုံအခြေဆိုင်စစ်ကောင်စီတပ်ကနေလက်နက်ကြီးများအကြောင်းမဲ့ပစ်ခတ်ခဲ့တာကြောင့်ကိုဝန်ဆောင်အမျိုးသမီးအပါဝင်ပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်လဲပျက်စီးခဲ့ရတယ်လို့ဆိုပါရယ်အလားတူ20ရက်နေ့မနက်ပိုင်းကလည်းပြည်သူများတောင်ယာပြုတ်လုံနေတဲ့ယာကင်းတဲကိုလက်နက်ကြီးနှလုံးထပ်မံကြားရောက်ခဲ့သေးတယ်လို့သိရပါရယ်ဖေကုံအခြေဆိုင်စစ်ကောင်စီအမြောက်တပ်ကပြည်သူများကိုဦးတည်ကလက်နက်ကြီးများဖြင့်ပစ်ခတ်နေတာကြောင့်တရီးဖြစ်သွားလာကြရန်နဲ့ဘုံခုခြင်းများပြုလုပ်ထားကြဖို့ကိုတိုက်တွန်းနှိုးဆော်ထားပါရယ်ခင်ဗျာဆက်လက်ပြီးအချမ်းဘက်စစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုကြောင့်ရမပင်မြို့နယ်ကြောက်မော်ကြီးရွာရှိစားသုံးစီကျိတ်ဆက်ရုံမီးလောင်ဆုံးရှုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ် ဇန်နဝါရီလ19ရက်နေ့ည8နာရီမိနစ်50အချိန်ကမှအနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမှပြစ်ခတ်တဲ့လက်နက်ကြီးကျရောက်ပြီးတော့ကြောက်မော်ကြေးရွာမှာရှိတဲ့စားသုံးစီကျိတ်ဆက်ရုံမီးလောင်ဆုံးရှုံးမှုနဲ့နေအိမ်အုပ်တတိုင်းထိခိုက်မှုများရှိခဲ့ကြောင်းတရင်29သတင်းဆက်သွယ်ရေးနဲ့ပြန်ကြားရေးဌာနကအသိပေးဆိုထားတာပါ။အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခါမှအကြမ်းဖက်စစ်ကောင်စီကဇန်နဝါရီလ19ရက်နေ့ည8နာရီခွဲအချိန်ကစတင်ပြီးပြစ်ခတ်တိုက်ခိုက်မှု9ကြိမ်တိတိလှုပ်ဆောင်ခဲ့ကြောင်းသိရပါသည်။2025ခုနှစ်အတွင်းအကြမ်းဖက်စစ်ကောင်စီကလက်နက်ကြီးပြစ်ခတ်တိုက်ခိုက်မှုများကိုဇန်နဝါရီလ4ရက်နေ့ကစတင်ကအရသာပြည်သူများအပေါ်အဓိကထားတိုက်ခိုက်လျက်ရှိပြီးတော့အရသာပြည်သူ9ဦးအထိထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါပါခင်ဗျာ။ဆလပီစိတ်ဖြူကပါစ21တိုက်ခိုက်မှုအတွင်းစကားစရရှိ2ဦးနဲ့စစ်သည်9ဦးသေဆုံးပြီးတော့ဆက်ယုံ3ခုပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းစိတ်ဖြူမြို့နယ်ကပါစ21ဆက်ယုံအားတိုက်ခိုက်ခဲ့တဲ့ BWM Mission 31အတွင်းစစ်ကောင်စီအရာရှိ2ဦးနဲ့စစ်သည်9ဦးသေဆုံးခဲ့တယ်လို့ Brave Forum မြန်မာကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ17ရက်နေ့ကပြုလုပ်ခဲ့တဲ့စစ်ကောင်စီရဲ့အမှတ်21စစ်လက်နက်ပစ္စည်းထုတ်လုပ်ရေးဆက်ယုံကို short time တုံးဖြစ်ပြစ်ခတ်တိုက်ခိုက်မှုအတွင်းအရာရှိ2ဦးနဲ့စစ်ကောင်စီတပ်သား9ဦးသေဆုံးခဲ့ပြီးတော့10ဦးဒဏ်ရာရခဲ့တယ်လို့နောက်ဆက်တွဲထိခိုက်သေဆုံးပျက်စီးမှုစီးရင်ကိုထုတ်ပြန်လာတာပါ။ဒါအပြင်အမှတ်136 139နဲ့231ဆက်ယုံတို့ကိုထိမှန်ပေါက်ကွဲခဲ့ပြီးတော့ထုတ်လုပ်ပြီးတဲ့ပုံသီးများယာယီတူလောင်ထားတဲ့ technical store တစ်ခုပျက်စီးခဲ့ပြီးတော့ရမ်းချက်တဲ့ဂိုဒေါင်တစ်ခုလည်းအချိန်အတော်ကြာငြိမ်းသက်မရဘဲမီးလောင်နေခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလပီမြိုင်မြို့နယ်လင်းကရုံးနယ်မြေရဲစခန်းကို drone ဖြင့်ဘုံသီး16လုံးကျဲချတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်လင်းကရုံးနယ်မြေရဲစခန်းကို drone ဖြင့်ဘုံသီးကျဲချတိုက်ခိုက်ခဲ့တယ်လို့ Eagle Brigade အညာ EKS ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ19ရက်နေ့မနက်7:05မိနစ်အချိန်ကမှပခုတ်ကူနယ်မြိုင်အဆက်ကလင်းကရုံးနယ်မြေရဲစခန်းကိုမီးလောင်ပုံးအပါအဝင်ဘုံသီး16လုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါရယ်အဆိုပါတိုက်ခိုက်မှုကို EG Brigade အညာ EG EG Fighter မြိုင် MPL နဂနီအက်ကရေစကြို Phoenix နဲ့ပခုတ်ကူခရိုင်တရင်တဆေတို့ကပူပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သားများထိခိုက်ဒိဆုံးမှုအရေအတွက်ကိုတော့အတိမပြုနိုင်သေးဘူးလို့သိရပါပါတယ်ခင်ဗျာ။ဆလဘီငဖေးမျိုးနဲ့အမ်ပဒန်းလမ်းပိုင်းတနီယာမှာစခန်းစွန့်ခွာထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များနဲ့တိုက်ပွဲဖြစ်ပွားရာစစ်တပ်ဘက်က3ဦးဒိဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းငဖေးမျိုးနဲ့အမ်ပဒန်းလမ်းပိုင်းတနီယာမှာစခန်းစွန့်ခွာထွက်ပြေးလာတဲ့တပ်မ69မှစစ်ကောင်စီတပ်ဖွဲ့ဝင်15ဦးနဲ့အရှူချင်းကာကွယ်ရေးတပ် ACDF မှာတက်စိတ်နှစ်စိတ်တူနဲ့ဇန်နဝါရီလ19ရက်နေ့ညနေ4နာရီမှ9နာရီ15မိနစ်အထိတိုက်ပွဲဖြစ်ပွားခဲ့ကြောင်း ACDF မှသတင်းထုတ်ပြန်ထားပါတယ်။အဆိုပါတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဝင်3ဦးသေဆုံးပြီးတော့ MA1 တပ်နဲ့3လက်ကြီးစံနဲ့ကြီးအိမ်များတင်းစည်းရမိက ACDF ရဲဘော်များထိခိုက်မှုမရှိဘဲအောင်မြင်စွာဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစကိုင်းမြို့နယ်မှာစစ်မှုထမ်းအပတ်စဉ်ကတင်းနန်းစင်စစ်ကောင်စီတပ်သားတအူလက်နက်ခဲယမ်းနဲ့အတူအလင်းဝင်လာတဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းမြို့နယ်မှာတမ33လက်အောက်ခံနုံတိုးမှာတာဝန်ကျနေသူစကားစစစ်မှုထမ်းအပတ်စဉ်ကတင်းနန်းစင်စစ်ကောင်စီတပ်သားကိုချစ်သူဟာဇန်နဝါရီလ9ရက်နေ့ကလက်နက်ခဲယမ်းများနဲ့အတူအလင်းဝင်ရောက်ခဲ့ကြောင်းဇန်နဝါရီလ20ရက်နေ့မှာမုံရွာခရိုင်အမှတ်25တပ်ရင်းတမ်မနီဖို့စ်တပ်ဖွဲ့မှတရင်ထုတ်ပြန်ထားပါသည်၎င်းဟာ MA1 တနက်တလက်ကြီးပေါက်3ပေါက်ကြီးအတောင့်100နဲ့အတူအလင်းဝင်ခဲ့တာဖြစ်ပြီးတော့ PDF တပ်ဖွဲ့ဝင်အဖြစ်ဆက်လက်ရည်တည်ကအာဏာရှင်ကိုတိုက်ခိုက်သွားရန်စံထားရှိတယ်လို့ဖော်ပြထားပါသည်။မုံရွာခရိုင်အမှတ်25တပ်ရင်းတမ်မနီဖို့စ်တပ်ဖွဲ့ရှိအကူဖြစ်သူကိုဆက်သွယ်ကာအလင်းဝင်လာတာဖြစ်ပြီးတော့တမ33ကနေရွှေဘူကြောင်မြောင်းကိုလမ်းကြောင်းမကောင်းလို့စကိုင်းနဲ့မြင်းမူကြားကနုံတော်ဂိတ်မှာတာဝန်ချခံခဲ့ရတဲ့အချိန်မှာသွားခေါ်ထုတ်ခဲ့ရတယ်လို့သိရပါတယ်။အလင်းဝင်ရောက်လာသူစစ်မှုထမ်းတပ်သားကိုချစ်သူဟာဗော်တာဆွေးခံခဲ့ရမှုကြောင့်စစ်မှုထမ်းတင်တဲ့အပတ်စဉ်9ကိုတက်ရောက်ခဲ့ရသူဖြစ်ပြီးတော့မုံရွာခရိုင်တရင်25တမ်မနီတပ်ဖွဲ့မှ PDF တပ်ဖွဲ့ဝင်အဖြစ်ဆက်လက်တာဝန်ထမ်းဆောင်သွားမှာဖြစ်ကလက်နက်ခဲယမ်းများယူဆောင်လာနိုင်တဲ့အတွက်ကြောင့်စုငွေ7,300ချင်းမြင့်ပေးမယ်လို့သိရပါတယ်။အကြံပတ်စစ်ကောင်စီလက်အောက်မှာတာဝန်ထမ်းဆောင်နေရတဲ့စစ်သားများရဲများပြည်သူစစ်မှုထမ်းအဖြစ်ဖြင့်ဝင်ရောက်လုက္ကိုင်းနေရသူစစ်သားများအနေဖြင့်အလင်းဝင်ရောက်မည်ဆိုပါကမြည်သည့်နေရာမြည်သည့်အချိန်မြည်သည့်အချိန်နေမစူရအောင်ကဲထုတ်ပေးမှဖြစ်ကြောင်းအသိပေးထားပါရခင်ဗျာ ဆက်လက်ပြီးအချမ်းဘဲစေအုပ်စုကပဲခူးတိုင်းမကွေးတိုင်းစကိုင်းတိုင်းအစရှိတဲ့တိုင်းနယ်ပြည်နယ်တချို့ရှိကျေးရွာများကိုစစ်ကြောင်းထိုးဝင်ရောက်ပြီးတော့အရသာပြည်သူများကိုအစုလိုက်တပ်ဖြတ်နေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ AAPP ရဲ့ဇန်နဝါရီလ20ရက်နေ့ထုတ်ပြန်ချက်အရအချမ်းဘဲစေအုပ်စုကပဲခူးတိုင်းမကွေးတိုင်းစကိုင်းတိုင်းအစရှိတဲ့တိုင်းနယ်ပြည်နယ်တချို့ရှိကျေးရွာများကိုစစ်ကြောင်းထိုးဝင်ရောက်ပြီးတော့အရသာပြည်သူများကိုတပ်ဖြတ်ခြင်းလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်ခြင်းနဲ့လူနေအိမ်များကိုမိရှုဖျက်ဆီးခြင်းများနေစဉ်နေပါလုပ်ဆောင်နေရရှိတယ်လို့သိရပါတယ်။ဇန်နဝါရီလ16ရက်နေ့ကပဲခူးတိုင်းနတ်တလင်းမြို့နယ်စီစုံကုန်းကျေးရွာကိုစစ်အုပ်စုကစစ်ကြောင်းထိုးဝင်ရောက်ပြီးတော့အရသာ10ဦးကျော်ကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါ။ဇန်နဝါရီလ18ရက်နေ့ကလည်းမကွေးတိုင်းမြိုင်မြို့နယ်မှာရှိတဲ့ကျောင်းကုန်းကျေးရွာနဲ့တမယာချန်ကျေးရွာတို့ကိုစစ်အုပ်စုတပ်ကဝန်ရောက်စီးနှင်ပြီးနေအိမ်များကိုမိရှုဖျက်ဆီးခဲ့တဲ့အတွက်ကြောင့်လူနေအိမ်30ကျော်ဖျက်ဆီးဆုံးရှုံးခဲ့ရပါတယ်။ဒါအပြင်အကြံဖက်စစ်အုပ်စုတပ်နဲ့အာရကတပ်တော် AA ပူးပေါင်းတပ်တို့အကြားတိုက်ပွဲပြင်းထန်နေတဲ့အေရဝတီတိုင်းပသိမ်မြို့နယ်ဘုံမိကျေးရွာကိုလည်းစစ်အုပ်စုကဇန်နဝါရီလ18ရက်နေ့ကလေးကလေကြောင်းဖြင့်တောက်လျှောက်ပစ်ခတ်ခဲ့တာကြောင့်အင်ဂျီ200ကျော်တဲ့ဘုံမိကျေးရွာတရွာလုံးဒီပါနေအိမ်များမီးလောင်ပျက်စီးခဲ့ကြောင်းသိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတယံမင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်လို့ပြီးမှာတော့ပြည်ရင်းသတင်းတွေကိုຫນွေဦးမိုင်ကဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါသောရရှင်များရှင်။အခုချိန်ကစပြီး Radio NUG ရဲ့ဇန်နဝါရီလ27ရက်မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။အမျိုးသားရင်ငွေရေးအစိုးရယာယီသမ္မတဒူဝါလက်ရှိလအာဆီယံလှည့်ကျဥက္ကဋ္ဌမလေးရှားနိုင်ငံဝန်ကြီးချုပ်ထန်းတို့ဝမ်းမြောက်ကြောင်းတဝန်လွှာပေးပို့တဲ့သတင်းကိုပထမဆုံးတင်ပြပေးပါမယ်။အမျိုးသားရင်ငွေရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာသည့်အာဆီယံလှည့်ကျဥက္ကဋ္ဌမလေးရှားနိုင်ငံဝန်ကြီးချုပ်ဒါတိုဆယ်ရီအန်ဝဲအဗရာဟင်ထန်တို့ဇန်နဝါရီ9ရက်နေ့တွင်တဝန်လွှာပေးပို့ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။တဝန်လွှာတွင်မလေးရှားနိုင်ငံ၏2025အာဆီယံဥက္ကဋ္ဌဖြင့်တက်တန်းစတင်ခြင်းအတွက်ဂုဏ်ယူဝမ်းမြောက်ကြောင်းနှင့်မလေးရှားပြည်သူများအတွက်တစ်သက်ကူးဆုတောင်းကိုပါထည့်သွင်းထားပါသည်။တဝန်လွှာတွင်မလေးရှားမြန်မာနှစ်နိုင်ငံကြားကဆက်ဆံရေးသည့်ခိုင်မြဲအရေးပါပြီးအာဆီယံမှတဆင့်ဒေသတွင်ဖွံ့ဖြိုးတိုးတက်ရေးအတွက်အထူးတကွလက်တွဲလှုပ်ဆောင်လိုကြောင်းလည်းဖော်ပြထားပါသည်။2025ခုနှစ်ဖေဖော်ဝါရီလ1ရက်နေ့သည်မြန်မာပြည်သူများ၏နှွေးတော်လှန်ရေးအနေဖြင့်အကြမ်းဖက်စစ်ကောင်စီ၏မတရားအာဏာရယူထားခြင်းမှဒီမိုကရေစီပြန်ရဖို့ခုခံကာကွယ်တာ၄နှစ်ပြည့်ဖြစ်ကြောင်းနှင့်အဆိုပါကာလတွင်တွင်စစ်တပ်၏ရက်စက်ရုံမှမှုမြန်မာနိုင်ငံတဝန်းကပြည်သူလူထုကိုအကြမ်းဖက်မှုစီးပွားရေးဆုံးယုံမှုနိုင်ငံရေးစင်ခေါ်မှုတွေကြောင့်ပြည်သူတရက်လုံးဒုက္ခဆင်းရဲရောက်ခဲ့ရသည်ဟုလည်းတဝန်လွှာတွင်ဖော်ပြထားပါသည်။ထို့ကဲ့သို့အခက်အခဲများကိုမြန်မာပြည်သူလူထုသည်ကြံ့ကြံ့ခံပြီးဖက်ဒရယ်ဒီမိုကရေစီနိုင်ငံသစ်ဖြစ်အောင်စီးလုံးစွာကြိုးပမ်းခဲ့ကြောင်းရေးသားခဲ့ပြီးနယူတော်လိုင်းကာလတွေအတွင်းမလေးရှားနိုင်ငံ၏မြန်မာပြည်သူများအတွက်ကြိုးပမ်းမှုကိုလှိုင်လဲစွာကျေးဇူးတင်ကြောင်းနဲ့ဒီမိုကရေစီမိဖက်ဖြစ်မြန်မာပြည်သူများကမှတ်ယူထားသည်ဟုလည်းယာယီသမ္မတကြီးကရေးသားထားပါတယ်။ယခုနှစ်ဟာအလဲအပြောင်းနှစ်ဖြစ်ကြောင်းယခုကစစ်တပ်သည်တိုင်းပြည်၏နယ်မြေထဲက25ရာခိုင်နှုန်းထက်လျော့နေပြီးသားထိမ့်ချုပ်ထားနိုင်တာဖြစ်ပြီးအဲ့ရာခိုင်နှုန်းဟာလည်းနေစဉ်နဲ့အမျှလျော့နေလေရှိကြောင်းအကြမ်းဖက်စစ်ကောင်စီကင်းစင်သွားသောနေရာဒေသများမှာအမျိုးသားရင်ငွေရေးအစိုးရနဲ့တိုင်းဒါတော်လှန်အင်အားစုတွေဟာအုတ်ချုပ်ရင်းနဲ့ပြည်သူဝန်ဆောင်မှုပေးရေးလုပ်ငန်းတွေကိုစောင့်ရွက်လက်ရှိကြောင်းအမျိုးသားညီညွတ်ရေးအစိုးရဟာဥပဒေအရရောမြေပြင်အချက်လက်အရပါမြန်မာအစိုးရဖြစ်ကြောင်းတို့ကိုလည်းထည့်သွင်းဖော်ပြခဲ့ပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်စစ်ကောင်စီကအစီအစဉ်ချပြီးတရားမဝင်အတူယောင်ရွေးကောက်ပွဲတစ်ခုကိုပြုလုပ်ရန်စ조사နေခြင်းသည်မြန်မာနိုင်ငံ၏အခြေအနေများအတွက်နိုင်ငံရေးအဖြစ်တစ်ခုဖြစ်လာမည်မဟုတ်ပဲမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေပိုများလာစေပြီးအိမ်နီးချင်းနိုင်ငံတွေကိုပါမတိမငင်ဖြစ်စေသည့်အထိတက်ရောက်လာလိမ့်မည်ဟုပြောကြားထားပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌအနေနဲ့မလေးရှားနိုင်ငံတာဝန်ကျခြင်းသည့်မြန်မာပြည်သူများ၏စစ်မှန်သောသဘောထားကိုဖော်ဆောင်နိုင်မည်ရှင်းလင်းပြသသောခြေလှမ်းများပေါ်ပေါက်ရေးအတွက်အခွင့်အလမ်းတစ်တခုကိုဖြစ်စေပြီးအဆိုပါခြေလှမ်းများတွင်အာဆီယံအနေဖြင့်မြို့သားညီညွတ်ရေးအစိုးရဒိုင်းသားအဖွဲ့များလူမှုအခြေပြုအဖွဲ့အစည်းများနဲ့တရားဝင်ပုံမထိတွေ့ဆက်ဆံကမြန်မာပြည်သူလူထု၏စစ်မှန်သောသဘောထားနှင့်လိုက်လျောညီထွေရှိသောအဖြစ်များကိုရှာဖွေခြင်းလဲပါဝင်လာနိုင်ဖို့မျှော်လင့်ကြောင်းကိုလည်းဖော်ပြထားပါရဲ့ရှင်။ ဆက်လက်ပြီးအိမ်ပြမဲ့အလိုင်းအီယာတိုင်းစကားဝိုင်းတွင်ပြည်တော်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းပါဝင်မဲ့သတင်းကိုတင်ပြပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနပြည်သူ့ကာကွယ်တပ်မတော် EORI တိုင်း PDF အမှတ်29ဘျူဟာဤအိမ်ပြမဲ့အလိုင်းအီယာတိုင်းစကားဝိုင်း Talk Show စီစဉ်ကိုဒီကနေ့ဇန်နဝါရီလ22ရက်မြန်မာစံတော်ချိန်9:00နာရီချိန်တွင်ကျင်းပသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါသည်။အဆိုပါစကားဝိုင်းတွင်ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်း EORI တိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီပြည်ထောင်စုဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေပုံလက်ဒေါ်ဖြူဖြူသင်းနဲ့တော်လှန်အမှုပညာရှင်တချို့ပါဝင်သွားမယ်လို့သိရပါတယ်အဆိုပါ Talk Show R Radio NUG နဲ့သတင်းဌာနများမှတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ရှင်ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီ၏ကျွမ်းကျင်အရာရှိများInternational Republican Institute IRIE ဥက္ကဋ္ဌ CEO တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့တဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။ American Outlet တို့နိုင်ငံခြားရေးရာကော်မတီ၏ကျွမ်းကျင်အရာရှိများနဲ့တွေ့ဆုံဆွေးနွေးခဲ့လို့အပြည့်ပြည့်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆဆာကဇန်နဝါရီ20ရက်နေ့မှာအတည်ပြုထုတ်ပြန်ပါတယ်။American Outlet တို့နိုင်ငံခြားရေးကော်မတီ၏လေးစားအပ်သောကျွမ်းကျင်အရာရှိကြီးများနဲ့တရုတ်နဲ့အိန္ဒိယကြားလမ်းဆုံလမ်းခွာတွင်တည်ရှိသောမြန်မာနိုင်ငံတွင်နှင့်ဆိုင်သောအချက်တီးနှင့်ပတ်သက်၍ဆွေးနွေးခွင့်ရသည့်အထိအထူးပင်ဂုဏ်ယူဝမ်းမြောက်မိပါတယ်လို့ဝန်ကြီးကဆိုပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီအတွက်ပုံမှန်ဖြစ်ပျက်များအတွက်ဆက်သွယ်ရန်ချက်နယ်တစ်ခုထူထောင်ရန်လည်းမျှော်လင့်တယ်လို့ဆိုပါတယ်။မဟာဗျူဟာမြောက်ထိတွေ့ဆက်ဆံမှုသည်မြန်မာနိုင်ငံအတွက်သာမကဒေသတစ်ခုလုံး၏တည်ငြိမ်ရေး၊ငြိမ်းချမ်းရေးနှင့်တာယာဝပြောရေးတို့အတွက်တည်ငြိမ်ပြီးအားလုံးပါဝင်နိုင်သော Federal Democracy အနာဂတ်စီတို့ရည်မှန်းတယ်လို့လည်းဝန်ကြီးကဆိုပါတယ်။အလားတူဝန်ကြီးသည် International Republican Institute IRIE ဥက္ကဋ္ဌ CEO တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့လို့ Social Media ကတဆင့်အခုလိုအသိပေးထားပါတယ်။ International Republican Institute IRIE ဥက္ကဋ္ဌ CEO နဲ့ဤလေးစားအပ်သောအဖွဲ့အစည်းဘုတ်အဖွဲ့ဝင်များနဲ့အတူအလို့အကျိုးဖြစ်ထွန်းသောဆွေးနွေးမှုတွင်ပါဝင်ခွင့်ရခြင်းသည်အခွင့်အထူးတစ်ခုဖြစ်တယ်လို့ဝန်ကြီးကဆိုပါတယ်။အရေးအကြီးဆုံးကတော့လက်ရှိအချက်ဒီကိုဖြည့်ရှင်းဖို့သာမကရေရှိရင်းနှီးမြှုပ်နှံမှုအခွင့်လန်းတွေလူမှုစီးပွားဖွံ့ဖြိုးတိုးတက်မှုနဲ့ဒေသတည်ငြိမ်ရေးအတွက်ပါ NDAA Burma Act ကိုအပြည့်အဝအကောင့်ထဲပို့ဖို့ဆွေးနွေးခဲ့လို့ဆိုပါတယ်။IRIE တံပိုးမဖြတ်နိုင်သောကောင်းဆောင်မှုဖြင့်ခိုင်မာသောမြန်မာနိုင်ငံနှင့်အမေရိကန်ပြည်ထောင်စုကြားမဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအတွက်လည်းမျှော်လင့်တယ်လို့လည်းဝန်ကြီးကဆိုထားပါတယ်ရှင်။ပြည်ထောင်စုဝန်ကြီးနော်ဆူဆန္နာလှလှဆိုးနဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများတွေ့ဆုံမိတဲ့တဲ့ကိုဆက်လက်တင်ပြပါမယ်။ပြည်ထောင်စုဝန်ကြီးနော်ဆူဆန္နာလှလှဆိုးနဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများတွေ့ဆုံမယ်လို့ဂျပန်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ရုံးကဇန်နဝါရီ20ရက်မှာသတင်းထုတ်ပြန်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်တော်စုဝန်ကြီးနော်ဆူဆန္နာလှလှဆိုးနဲ့ဝန်ကြီးဌာနအကြံပေးဖြစ်သူဒေါ်ရွှေရွှေစိန်လက်တို့သည်ဂျပန်နိုင်ငံသို့ရောက်ရှိနေစဉ်အတွင်းဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားများနှင့်ရင်းရင်းနှီးနှီးတွေ့ဆုံပွဲကိုဖေဖော်ဝါရီ2ရက်နေ့တွင်အိုဆာကာမြို့နှင့်ကိုရက်နေ့တွင်တိုကျိုမျိုးတို့၌အသီးသီးကျင်းပပြုလုပ်သွားမယ်လို့သိရပါတယ်ရှင်ကြီးထွားလာနေသောစိုက်ပါရာဇဝတ်မှုနိုင်ငံဖျက်ချော်မှုခင်းများကိုထိရောက်စွာတိုက်ဖျက်ရန် Federal Democracy အင်အားစုများတောင်းဆိုတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်မြန်မာနိုင်ငံတွင်လွန်ခဲ့သော၄နှစ်တာကာလတွင်ဖြစ်ပေါ်နေသည့်ပြည်တွင်းစစ်ပရိပခ္ခများအပေါ်နိုင်ငံဖျက်ချော်ရာဇဝတ်ကိုင်းများ၏အမျက်ထုတ်မှုများကြောင့်လူကုန်ကိုမှုအလွဲသုံးစားလုပ်မှုငင်းပန်းနှိပ်စက်မှုလူတက်မှုအတ္တမလို့အားပေးခိုင်းစင်မှုနဲ့စိုက်ပါလိမ့်လည်မှုများမှာတိတိတတ်တာများပြားလာပြီးစစ်အစိုးရအစစ်စစ်ဤတရားဥပဒေစိုးမိုးရေးကိုလက်လွှတ်ရှုခြင်းပွင့်လင်းမြင်သာမှုမရှိခြင်းတာဝန်ခံမှုကင်းမဲ့ခြင်းနဲ့အကျင့်ပြတ်ချစားခြင်းများကြောင့်မူရစီဝါထုတ်လုံမှုနဲ့ရောင်းဝယ်ဖောက်ကားခြင်းအပါအဝင်တရားမဝင်ကျူးလွန်လှုပ်ဆောင်မှုများသည့်မြန်မာနိုင်ငံတွင်ဆက်စုနှင့်များစွာအမြင့်တွေလာခဲ့ကြောင်းခေယူဘုံမှသတင်းထုတ်ပြန်ပါသည်ကာလရှည်ကြာစွာထောက်ပြလာခဲ့သည့်မြမအကျန်းဖတ်စစ်တပ်နှင့်စစ်ကောင်စီသည်၎င်းတို့၏နေချဆောင်တပ်များပြည်သူစစ်များနှင့်အခြားမဟာမိတ်အဖွဲ့များနှင့်အတူလိမ့်လည်လှည့်စားမှုတရားမဝင်ရာဇဝတ်လုပ်ငန်းများတွင်ထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခြင်းမရှိဟုဆိုတော့လဲလုံခြုံရေးပေးခြင်းနှင့်အထောက်အကူပြုပေးခြင်းများဖြင့်ဓာတ်ရိုက်ပါဝင်နေသည်ကိုနိုင်ငံတကာအသိုင်းအဝိုင်းကပုံမှန်ရှင်းလင်းစွာမြင်တွေ့နိုင်ပြီလို့လည်းဖော်ပြထားပါသည် ချမ်းဖက်စကောင်းစီကြီး၎င်း၏အာဏာတည်မြဲရေးအတွက်သာအယုံဆုဆိုင်လောက်ကင်လက်ရှိပြီးယခုကဲ့သို့အရေးကြီးသောပြဿနာကိုထိထိရောက်ရောက်ကင်တွေးဖြေရှင်းရန်မစွမ်းဆောင်နိုင်ခြင်းသို့မဟုတ်ဖြေရှင်းလိုသည့်ဆန္ဒမရှိဘူးလို့ဆိုထားပါတယ်။ Federal Democracy အင်အားစုများအနေဖြင့်မြန်မာနိုင်ငံကိုဒေသတွင်ပြည်ပခါများပုံမဆိုးရွားစေနိုင်သည့်တာမကဒေသတွင်နှင့်ကမ္ဘာတဝန်းရှိပြည်သူများကိုပါထိခိုက်စေသည့်စိုက်ဘာနှင့်အခြားရာဇဝတ်မှုများ၏ဘဟုချက်မှမဖြစ်လာစေရဲ့အတွက်ကာကွယ်တားဆီးရန်ခိုင်ခိုင်မာမာတနိဋ္ဌာန်ချထားကြောင်းပေါ်ပြထားပါရယ်အဆိုပါနိုင်ငံဖြတ်ချော်မှုခင်းများကိုထိရောက်စွာတိုက်ဖျက်ရန်အတွက်မြန်မာနိုင်ငံ၏အိမ်နီးချင်းနိုင်ငံများဖြစ်သည့်တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်လာအိုနှင့်ထိုင်းနိုင်ငံတို့အားဆက်သွယ်ရေးနှင့်တရင်းအချက်လက်မျှဝေခြင်းဆိုင်ရာထိရောက်သောလမ်းကြောင်းများကိုတည်ထောင်သွားရန်တောင်းဆိုထားပါရယ်မြန်မာနိုင်ငံအတွင်းရှိချဲ့ပြန့်သောနေမြေအသီးသီးကိုထိန်းချုပ်ထားသည့်တော်လှန်ရေးဖက်ဒရယ်ဒီမိုကရေစီမိဖက်အင်အားစုများအနေနဲ့နှစ်နိုင်ငံချင်းထိတွေ့ဆက်ဆံမှုများမှ၎င်းအာဆီယံဒေသတွင်းနှင့်ကုလသမဂ္ဂ၏အေဂျင်စီများမှ၎င်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရန်အသင့်ရှိပြီးထို့သောအတူတူကလှုပ်ဆောင်ခြင်းဖြင့်စိုက်ဘာရာဇဝတ်မှုနှင့်လူသားအပေါ်မျက်ထုတ်ခြင်းဆိုင်ရာရာဇဝတ်မှုများကိုအမြင့်ပြတ်တိုက်ဖျက်နိုင်ကတရားမျှတမှုနှင့်တည်ငြိမ်အေချမ်းသောအုပ်ချုပ်ရေးပြန်လည်ထူထောင်နိုင်မည်ဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်ဆလပီတေချောင်းမြို့နယ်အမှတ်၈ပြည်ထောင်စုလမ်းမကြီးတလျှောက်ရှိချေရွာများသို့စစ်ကောင်စီတပ်စစ်ကြောင်းထိုးနေ၍ပြည်သူလူထု2000ကျော်စစ်ပီးရှောင်နေရတဲ့တရင်ကိုတင်ပြပါမယ်။တနင်္သာရီတိုင်းတေချောင်းမြို့နယ်အမှတ်၈ပြည်ထောင်စုလမ်းမကြီးတလျှောက်ရှိချေရွာများသို့စစ်ကောင်စီတပ်စစ်ကြောင်းထိုးနေ၍ပြည်သူလူထု2000ကျော်စစ်ပီးရှောင်နေရလို့တောင်ပြောက်တိုက်နယ်စစ်ပီးရှောင်ကူညီရေးအဖွဲ့ကဇန်နဝါရီ20ရက်မှအသိပေးပါရယ်။တနင်္သာရီတိုင်းတေချောင်းမြို့နယ်အမှတ်၈ပြည်ထောင်စုလမ်းမကြီးတလျှောက်ရှိခြေရွာများသို့စစ်ကောင်စီတပ်ကဇန်နဝါရီလ13ရက်မှစ၍စစ်ကြောင်းထိုးလျက်ရှိပါသည်စစ်ကြောင်းထိုးရာအဆိုပါလမ်းမကြီးတလျှောက်ရှိစင်ကြံလဘပိတိုင်းပြင်းဖြူကြီးချောက်ချောင်းစုံစင်ဖျားအစရှိသည့်ခြေရွာများမှပြည်သူများသည့်ဘေးလွတ်ရာသို့တိမ်းရှောင်နေကြရပါသည်လို့ဆိုပါသည်တိုက်နယ်အတွင်းသို့လည်းစစ်ပေးရှောင်400ခန့်ရောက်ရှိလာပြီးတောင်ပြောက်တိုက်နယ်ပြင်ဖက်ရှိရွာများနှင့်တောတောင်ထဲတွင်ပုန်းရှောင်နေရသူများအလုံးပေါင်းလျှင်စစ်ပေးဆောင်2000ကျော်ရှိမယ်လို့ဆိုပါရဲအဆိုပါစစ်ပေးဆောင်ပြည်သူများအား၎င်းတို့အဖွဲ့နှင့်ဖြစ်တခြားသောပြည်သူအဖွဲ့အစည်းများနှင့်ပူးပေါင်းကာလက်လမ်းမိသည်များကူညီမှုများကိုလှူဆောင်ပေးလျက်ရှိရလို့သိရပါရရှင်တော်လိုင်းရဲ့အတွက်တားတယောက်ပေးဆက်ခဲ့ရတဲ့မိခင်တူကိုဆွေးကျိုးနဲ့ငကကုံပြုတ်ဆင်မြန်းခဲ့တဲ့တရင်ကိုတင်ပြပေးပါမယ်ဒါမဆိုင်တက်မရော်နဲ့အတူရှေ့တန်းစစ်မြေပြင်မှာတိုက်ပွဲဝင်ရင်တိုင်းပြည်အတွက်အသက်ပေးလူခဲရတဲ့ရဲဘော်အောင်ပိုင်စိုးရဲ့မိခင်အားကြက်ငွေ45သိန်းတန်ဖိုးရှိဆွဲကျိုးနဲ့ကြောက်နီနကတ်ကိုဂုံပြုတ်ဆင်မြန်းပေးခဲ့လို့စကိုင်းတိုင်းရဲမပင်ခရိုင်အမှတ်28တက်ရင်ဒါမဆိုင်တက်မရော်ကထုတ်ပြန်ထားပါတယ်အသက်18နှစ်အရွယ်ရဲဘော်အောင်ပိုင်စိုးဟာစစ်အာဏာရှင်ကိုရွေးရွေးချွန်ချွန်တော်လှန်ရင်တိုက်ပွဲမှာကြဆုံးသွားခဲ့ရတဲ့အကြောင်းတားဖြစ်သူအတွက်ပူဆွဲတော့ကရောက်နေတဲ့မိခင်ကိုဂုံပြုတ်ပေးရလို့ဆိုပါရယ်တရင်အနေနဲ့ရှေ့တန်းတာဝန်တွင်ခိတ္တနားထားတဲ့ခိုက်တံမှာကြဆုံးရဲဘော်ဤမိခင်ကိုအခုလိုသွားရောက်ပြီးနှစ်သိမ့်ပေးခဲ့တာဖြစ်တယ်လို့လည်းသိရပါရယ်ရှင်တရုတ်ညွန်ကြားချက်အရဝါဂါနီကိုကန့်ဒေတာဖက်ကိုလွတ်လပ်စွာကုန်စည်ဖြတ်တန်းခွင့် UWSA စတင်ခွင့်ပြုတဲ့တရင်နောက်ဆုံးတင်ပြပါမယ်တရုတ်ပြည်အစိုးရရဲ့ညွှန်ကြားချက်အရဝါကနေကိုကန့်ဒေတာဖက်ကိုလွတ်လပ်စွာကုန်စည်ဖြတ်တန်းခွင့်စတင်ခွင့်ပြုလိုက်ပြီးဖြစ်ကြောင်းဝါပြည်သွေးစည်းညီညွတ်ရေးတက်မရော UWSA ဦးစီးချုပ်ရုံးမှဇန်နဝါရီ20ရက်နေ့ရက်စွဲနဲ့တရင်ထုတ်ပြန်ပါတယ်အဆိုပါထုတ်ပြန်ချက်ထဲတွင်ကိုကန့်ဒေတာနဲ့ဝါပြည်နယ်ဟိုပန်ကိုဆက်သွယ်ထားတဲ့ဖောင်စိတ်တရားပေါ်ရှိမော်တော်ယာဉ်လူနဲ့ကုန်စည်တွေထိမ့်ချုပ်တာအပြည့်ဝလွတ်လပ်ခွင့်ပေးဆောင်ရန်ခွင့်ပြုလိုက်ကြောင်းတရုတ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာရုံးမှအကြောင်းကြားစာရရှိခဲ့လို့ဖော်ပြထားပါတယ်။ထို့ပြင်2025ခုနှစ်ဇန်နဝါရီလ20ရက်နေ့ကစတင်ကကိုကန့်နေမြေတွင်ကုန်စည်ဖြတ်တန်းခွင့်ပြုလိုက်ပြီးစစ်ဘက်ဆိုင်ရာထောက်ပံ့ရေးပစ္စည်းမှပတာမန်ပြည်သူတွေရဲ့နေထိုင်ထွက်ကုန်နဲ့နေထိုင်ဘဝဆိုင်ရာထောက်ပံ့ရေးပစ္စည်းတွေအားလုံးကိုပုံမှန်အတိုင်းရောင်းဝယ်ဖောက်ကားနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတရုတ်ရဲ့မူဝါဒဂိတ်ပိတ်မှုကြောင့်ကျွန်တော်တို့ဝါပြည်တွင်းမှာစီးပြက်လက်မှုတချို့ကြုံခဲ့ပါတယ်။ဒါပေမဲ့မနေ့ကစတင်ပြီးတရုတ်ကဂိတ်တွေပြန်ဖွင့်လို့စီးတွေလည်းတချို့ပြန်ဝင်နေကြပါပြီ။အိမ်ဆောက်ပျက်စီးတချို့လည်းဝင်လာကြပြီလို့တော့သိရတယ်။တခြားဆက်ပျက်စီးတွေကတော့မကြသေးဘူးလို့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ပြောရေးဆိုခွင့်ရှိသူတာဝန်ခံဦးငီရန်ကဝါလူငယ်အတန်ကိုရက်ကိုပြောဆိုထားကြောင်းသိရရှိပါရဲ့ရှင်။ အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်ဝင်းတီဟန်၊ဝင်းစစ်သွဲနဲ့ခရှဲတို့ကပြဖို့ထားတာဖြစ်ပါလေရှင်
ရရှိများရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းရီတိကိတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ KDP ရေးသားထားပြီးကာဗိုလစ်သိဆိုထားတဲ့ဒီနေ့လိုအမည်ရတဲ့တော်လိုင်းရီတိချင်းလေးကိုထုတ်လွှင့်ပေးရင်းနဲ့မနက်ခင်းရေဒီယိုထုတ်လွှင့်မှုကနေနှုတ်ဆက်လိုက်ပါရစေရှင်။တော်တာရှင်ပေါင်းတရားပြရှင်ငင်းချမ်းတဲ့တဏိတာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းမာချမ်းသာလို့ ေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။